ဖွဲ့စည်းပုံခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေဟာမလိုအပ်တဲ့ဥပဒေဖြစ်လို့လွှတ်တော်မှာဆွေးနွေးအတည်ပြုတာတွေမလုံသင့်ဘူးလို့ဥပဒေပညာရှင်တွေကသုံးသပ်ကြပြီးလွှတ်တော်ကိုယ်စားလှယ်တွေကတော့လက်ရှိလွှတ်တော်သက်တမ်းဟာအချိန်အနည်းငယ်ပဲကျန်တော့တာကြောင့်အဲ့ဒီဥပဒေကိုနောင်လာမဲ့လွှတ်တော်အသစ်ရောက်မှသာဆွေးနွေးသင့်တယ်ဆိုပြီးပြောကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေချမ်းမှာအခန်း၄ခန်းပါဝင်ပြီးအခန်း၁တားမြစ်ချက်များဆိုတဲ့အခန်းမှာဖွဲ့စည်းပုံအခြေခံဥပဒေပါမူလအခွင့်အရေးတစ်ခုခုကိုပြပြားအောင်အကြံပေးတာတိုက်တွန်းတာလှုံ့ဆော်အားပေးတာတွေကိုလူတဦးချင်းဖြစ်စေအဖွဲ့အစည်းလိုက်ဖြစ်စေစောင့်ရွက်ခွင့်မရှိစေရဘူးလို့ရေးသားထားပါတယ်ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံမူတွေကိုစန့်ကျင်တဲ့အဖွဲ့အစည်းတွေနဲ့လုပ်ငန်းတွေကိုထောက်ခံအားပေးတာတွေဝါဒဖြန့်တာတွေမပြုတ်လောက်ရလို့လည်းဖော်ပြထားပါဗျ။2008ဖွဲ့စည်းပုံအခြေခံဥပဒေတည်တံ့မှုရည်ရွယ်ချက်နဲ့ပြည်ထောင်စုဝန်ကြီးဌာနကလွှတ်တော်ထံဒီဥပဒေချမ်းကိုတင်သွင်းခဲ့တာဖြစ်လို့အဲ့ဒီဥပဒေကိုပြဋ္ဌာန်းဖို့မသင့်တော်ဘူးလို့တရားလွှတ်တော်ရှင်နေဦးကိုနီကပြောပါဗျ။
အမှန်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်တဲ့ဥပဒေမျိုးဆိုတာပြတ်ထားဖို့မလိုပါဘူး။နော်အရင်ကရှိခဲ့မှုတဲ့အဲ့ဒါလေးကိုဖမီပြီးတော့အခုတခါပြန်ပြတ်ထားတာ။အဲ့တော့အရင်ကပြတ်ထားတဲ့ရည်ရွယ်ချက်နဲ့အခုပြတ်ထားတဲ့ရည်ရွယ်ချက်ကတိတိတသားခွဲပြားခြားတာ။59ခုနှစ်ကပြတ်ထားခဲ့မှုတာကစစ်တပ်အာဏာသိမ်းမှကိုစိုးရိမ်ရုပ်ပြတ်ထားတာ။အခုပြတ်ထားနိုင်ဖို့စစ်တပ်ကဒီနိုင်ငံတော်အာဏာကိုထိမ့်ချုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရှင်တည်ရစေချင်လို့ပြတ်ထားဖို့ကြိုးစားတာ။ဒါကြောင့်မလို့ဒီဥပဒေကလုံးဝမပြတ်ထားသင့်ဘူးလို့ပဲပြောချင်တ
ယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းအရာအဲ့ဒီဥပဒေနဲ့တရားစွဲမယ်ဆိုရင်နိုင်ငံတော်သမ္မတရဲ့ခွင့်ပြုချက်ကိုရယူရမှာဖြစ်ပြီးပြည်ထောင်တွေကိုထောင်ဒဏ်3နှစ်ထက်မပိုရလို့သတ်မှတ်ထားပါတယ်။တရားလွှတ်တော်ရှင်းနေဦးအောင်သိန်းမိတ်ထီလာကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဆိုတာပြဋ္ဌာန်းမှုမလိုအပ်တဲ့ဥပဒေဖြစ်ပြီးလက်ရှိလွှတ်တော်သက်တမ်းအတွင်းမဖြစ်မနေပြဋ္ဌာန်းမယ်ဆိုရင်နောင်လွှတ်တော်မှာပြန်လည်ပယ်ဖျက်ရမှာဖြစ်တယ်လို့ပြောပါတယ်။
မဆောင်ရှိကိုထိမ့်သိမ့်မယ်ဇပန်ကနောက်တစ်ခုကနေပြီးတော့နောက်လွတ်တော်နဲ့နောက်အစိုးရဖွဲ့ရဟာလောကကံရမှာဒီမိုစီဇန်ကြောင်းတွေကိုဖော်ဆောင်မှာဖြစ်စီအစိုးရဖွဲ့အကောင့်တွေဖော်ထားမှာဖြစ်စီနောက်မီဒီယာတွေရဲ့လွတ်လပ်ခွင့်ရုံဖြစ်စီတိုက်ရိုက်တာထိကြိုက်တော်မှာပဲတိုက်ရိုက်ထိကြိုက်တော်မှာအဲ့လိုပဲတုံ့တက်နိုင်တဲ့အနေအထားမျိုးရှိရပေါ့ဒါပေမဲ့လို့ဒါဒီလည်းပဲပြန်ပြောင်းလို့ရတယ်ပေါ့တို့တော့ညာဒီလက်ရှိလွှတ်တော်နဲ့လက်ရှိအစိုးရရဲ့အင်ဝိတ်တိတ်ကံနဲ့ဒီမိုကရေစီပေါ်မှာတံပိုးထားတယ်ဆိုတော့မှတ်ကြောက်တစ်ခုအတွက်ကတော့မပြတ်ထန်းသင့်ဘူးလို့ပဲတို့ကသုံးသပ်တယ်လीအဲဒါမဲ့အကြောင်းမျိုးကြောင့်ဒါကိုအတည်ပြုလိုက်မယ်ဆိုလို့ရှိရင်လည်းပဲ2016နောက်အစိုးရတတန်းနဲ့နောက်လွှတ်တော်အသစ်မှာဆိုရင်တော့ဒီဖက်ဒီကိုတာခွေတဲ့ဒီဥပဒေကိုဒါမှမကဘဲနဲ့ကြံတဲ့ဥစ္စာဒီမိုစီစံရင်းစံညုံးနဲ့မကိုက်ညံမှန်တယ်များအကုန်လုံးပြင်သင့်တာပဲပြင်ရမှာပဲလी
ဇန်နဝါရီလ17ရက်နေ့ကျင်းပမယ်ပြည်သူ့လွှတ်တော်မှာဥပဒေချမ်းကော်မတီကအဲ့ဒီဥပဒေနဲ့ပတ်သက်တဲ့အစီရင်ခံစာကိုဖတ်ကြားပြီးနောက်ဥပဒေနဲ့ပတ်သက်ပြီးဆွေးနွေးလိုတဲ့လွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ကိုယ်စားလှယ်ရုံးခန်းမှာဆွေးနွေးလိုတဲ့အကြောင်းအရာနဲ့နမစင်းကိုပေးသွင်းရမှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလက်ရှိလွှတ်တော်သက်တမ်းအတွင်ဆွေးနွေးအတည်ပြုတာပြီးစီးနိုင်ခြင်းရှိပေမဲ့တရားဝင်ဥပဒေဖြစ်ထုတ်ပြန်တာကိုနောင်လွှတ်တော်သက်တမ်းမှသာဆောင်ရွက်နိုင်မယ့်အခြေအနေရှိတယ်လို့တည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
အချင်းရတော့တော်တော်လေးတော့ကြက်နေတာပေါ့ကျွန်တော်တို့ကနေပြီးတော့သမရစီပို့လိုက်ပြီးတဲ့နောက်ပိုင်းမှာဆင်းတော့ကျွန်တော်တို့လွှတ်တော်လုပ်ငန်းကတော့ပြီးသွားမှာပေါ့သမရကကျွန်တော်တို့လွှတ်တော်မရှိတော့ပေမဲ့လေသူကနေပြီးတော့လက်မှတ်ထိုးမယ်ဒါမှမဟုတ်ရင်လည်းမှတ်ချက်ကြုံပြပြန်ရေးပြီးတော့ပြန်ပို့တာကသူရှိမှာကိုက3ပတ်လောက်ကြာဆိုတော့နောက်ဆုံးအတည်ပြုတဲ့ဟာတော့မမီတော့တော့ဘူ
းမြန်မာနိုင်ငံမှာ1948ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အတွက်1959ခုနှစ်ကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေဟာလက်ရှိမှာတည်ဆဲဥပဒေအဖြစ်ရှိနေသေးတာဖြစ်ပါတယ်လက်ရှိပြည်ထောင်စုဝန်ကြီးဌာနကတင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလွှတ်တော်မှဆွေးနွေးအတည်ပြုတဲ့အခါ1959ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေဟာတစ်ဆက်တည်းပယ်ပြတ်သွားဖို့ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်ဒီလွှတ်တော်မှ1959ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်တဲ့ဥပဒေကိုခေတ်ကာလနဲ့မကိုက်ညီတဲ့အတွက်ပယ်ဖျက်ဖို့ကျွန်တော်သင်ခဲ့တဲ့ဥပဒေကြမ်းပဲနော်ဒါသတင်းစာမှာလည်းဒီဥပဒေပါလာတယ်။နောက်လွတ်တော်မှာလည်းပြင်ပြဆွေးနွေးတယ်။အဲ့တော့ကျွန်တော်သင်ခဲ့တဲ့1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကာကွယ်တဲ့ဥပဒေကိုဖျက်သိမ်းတယ်ဆိုတာကတော့အဲ့ဒီဥပဒေတက်မှာပါတာပေါ့။ ကျွန်တော်တဘောပြောရင်တော့အခုလောက်ကာလမှာတော့ဥပဒေတွေနဲ့ပတ်သက်ရင်နောက်လွတ်တော်ကတေချာချိန်ပြီးဆောင်ရွက်တာတော့ပိုကောင်းတာ
သမရဦးသိန်းစိန်အစိုးရလက်ထက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့အတွက်တောင်းဆိုမှုတွေရှိခဲ့ပြီးအဲ့ဒီလိုတောင်းဆိုမှုတွေကြောင့်နိုင်ငံတော်အကြီးညိုပြတ်စေမှုနဲ့အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရှိခဲ့ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုမှုတွေရှိနေချိန်မှာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလွှတ်တော်ကနေဆွေးနွေးအတိပြုမယ်ဆိုတာမဖြစ်သင့်ဘူးလို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုအောင်မိုးကျော်ကပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဖို့ကနိုင်ငံသားအားလုံးမှာတာဝန်ရှိတယ်။သို့တော်လည်းလက်ရှိသွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကပြည်သူလူထုကိုအခြေခံပြီးတော့ရေးဆွဲရတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းမဟုတ်တဲ့အတွက်ကြောင့်အရင်ဆုံးလောက်ပါက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိုအရင်လုပ်ရမှာလေ။ပြင်ဆင်ပြီးတော့မှတကယ်ပြည်သူလူထုကိုအခြေပြုတဲ့ပြည်သူလူထုကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းဖြစ်ပေါ်လာပြီဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေဆိုတာကတကယ်တမ်းကမလိုအပ်ဘူးလို့တော့ကျွန်တော်ကထင်တယ်။နိုင်ငံသားအားလုံးကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်မှာပဲ။ကာကွယ်စောင့်ရှောက်ဖို့လည်းတာဝန်ရှိတယ်။
ပြီးခဲ့တဲ့2015ခုနှစ်စက်တင်ဘာလမှာပြည်ထောင်စုဝန်ကြီးဌာနကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေချမ်းကိုလွှတ်တော်ထံတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိလွှတ်တော်သက်တမ်းတစ်လအတွင်းလွှတ်တော်အဆုံးဖြတ်ခံယူဖို့ရှိနေတဲ့ဥပဒေချမ်းတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေချမ်းအပါအဝင်နျူကလ িয়ার ဘေးအန္တရာယ်ကင်းရှင်းရေးဥပဒေချမ်း၊ညီသိန်းအပ်ဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်း၊မူပိုင်ခွင့်ဥပဒေချမ်းသမကြီးများဆိုင်ရာဥပဒေချမ်းပုဂ္ဂလိကပညာရေးဥပဒေချမ်းအကျဉ်းတော်များဥပဒေချမ်း1949ခုနှစ်ပြည်တန်းစာအပ်ဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းနဲ့လက်နက်အပ်ဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းတို့ပါဝင်ပါတယ်ရှင်